ဝင်ကြီးချုပ်ဦးတန်းရောင်ဦးဆောင်နဲ့အေရီတိုင်းဒေသကြီးအစိုးရအဖွဲ့ဟောင်းကလက်ရှိတိုင်းအစိုးရကိုလွှဲပြောင်းပေးဖို့ကြံရှိနေတဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေ7,500,000ကိုငွေသားအနေနဲ့သာပြန်လည်ခံဖို့လက်ရှိတိုင်းဒေသကြီးအစိုးရအဖွဲ့ကဆုံးဖြတ်ထားတယ်လို့သိရပါတယ်။အဲ့ဒီရန်ပုံငွေတွေကိုအရင်တိုင်းအစိုးရဟောင်းကအေရီကျန်းမာပညာဘတ်ဆောင်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းစီကိုလွှဲပြောင်းပေးသွားခဲ့တာလည်းဖြစ်ပါတယ်။အစိုးရဟောင်းရဲ့အဆိုအရအဲ့ဒီငွေတွေကတချို့ကိုဘဏ်ထဲမှာအပ်ထားသလိုကုမ္ပဏီတွေနဲ့အကျိုးတူပူးပေါင်းဆောင်ရွက်ထားတာတွေဒေတာဖွံ့ဖြိုးရေးအတွက်ထုတ်ချီးထားတာတွေကိုဖောင်ဒေးရှင်းဘက်ကလုံဆောင်ထားတယ်လို့လည်းသိရပါဗျ။တိုင်းလွတ်တော်ရဲ့ပြည်သူ့ငွေစင်ကော်မတီအတွင်းမှအိမ်မဲမြို့နယ်လွတ်တော်ကိုယ်စားလှယ်ဒေါ်ရီထွန်းကအခုလိုပြောပါဗျ။
တည်ထားတာလေသူတို့ဘက်ကနေပြီးတော့ကျွေးစင်းရင်းတွေရှိရယ်သူရှယ်ယာတွေနဲ့လုံထားတာတွေရှိရယ်ဆိုတဲ့ပုံစံမျိုးလေးဒီမြို့နယ်တွေမှာလည်းအဒီဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ကျွေးစင်းရင်းတွေရှိရယ်လို့ကြားရတယ်။အဲဒီစင်းရင်းတွေနဲ့ဆွဲပြောင်းမယ်လို့ပထမတစ်ခါအသံကြားတယ်ပေါ့နော်။ကြားပြီးတဲ့နောက်ပိုင်းမှာအခုနောက်ဆုံးအခြေအနေကတော့ကျွန်တော်တို့တက်ပြီးတော့တည်ထားတာတော့လက်ရှိဆိုရအနေနဲ့လည်းဝေသားပဲပြန်လဲလက်ခံရရှိဖို့အတွက်ကိုသူတို့နောက်ဆုံးသတိပေးရတာပေါ့နော်။ထုတ်ထားတယ်လို့သိရပါတယ်။
ဗမာအပ်ထားတဲ့ငွေတွေနဲ့ကုမ္ပဏီတွေနဲ့အကျိုးတူပူးပေါင်းဆောင်ရွက်ထားတဲ့ငွေတွေကိုရပ်ပေါင်း30အတွင်ဒေတာဖွံ့ဖြိုးရေးအတွက်ထုတ်ချီးထားတဲ့ငွေတွေကိုရပ်ပေါင်း60အတွင်ပြန်ပေးဖို့ဆိုပြီးတိုင်းဆိုရဖွဲ့ကဖောင်ဒေးရှင်းကိုညွှန်ကြားထားပါတယ်။အဲ့ဒီကိစ္စကိုမေးမြန်းဖို့အတွက် ARE တိုင်းစီမံဘဏ္ဍာဝန်ကြီးကို RFA ကဖုန်းနဲ့အချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒါပေမဲ့ဒီနေ့နေ့လယ်ပိုင်းမှာဖောင်ဒေးရှင်းတာဝန်ရှိသူတွေကစီမံဘဏ္ဍာဝန်ကြီးနဲ့လာရောက်တွေ့ဆုံခဲ့ပြီးအစိုးရကသတ်မှတ်ထားတဲ့အတိုင်းပြန်လည်ပေးရသွားမယ်ဆိုပြီးပြောကြားခဲ့ကြောင်းပြည်တွင်းထုတ်သတင်းတွေမှာဖော်ပြတာကိုတွေ့ရပါတယ်။အရင်အစိုးရလက်ထက်က ARE တိုင်းရဲ့ဖွံ့ဖြိုးရေးရန်ပုံငွေတွေကိုအသုံးပြုပြီးဘာတွေဆောင်ရွက်ခဲ့တယ်လဲဆိုတာကိုပြည်သူတွေသိအောင်ချပြပေးဖို့ဖြာပုံမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးစရာမင်းသိန်းကတိုင်းဒေသကြီးလွှတ်တော်မှာပြီးခဲ့တဲ့2016ခုနှစ်ဇွန်လလတုန်းကမေးခွန်းမေးမြန်းခဲ့တာဖြစ်ပါတယ်။ဦးစရာမင်းသိန်းက RFA ကိုခုလိုပြောပါတယ
်။ကြောက်ကြည့်နေတာပေါ့ဒါအရေးကြီးတာပဲနောက်တစ်ခါကျွန်တော်အနေနဲ့ကလည်းဒါကျွန်တော်မေးတော့တယ်မေးဖို့ပဲလေ။အဲဒီကကျွန်တော်အနေနဲ့ကတော့မျောလင်းတာပေါ့။တရားရေးတိုင်းကဟောက်ဖန်တစ်ခုဖြစ်တာပဲလေ။တိုင်းအတွက်အကျိုးရှိမဲ့ဟာတစ်ခုခုကျွန်တော်တို့ပြန်လုပ်အောင်ပါပေါ့။ဒီကပြည်သူအကျိုးရှိမဲ့ဟာလုပ်အောင်ပေါ့။ကျွန်တော်တို့ကတော့ဆက်ဆောင်ကြည့်နေရဟော။ကြာတော့ကြာသွားတာပေါ့နော်။ဒါပေမဲ့လည်းတို့လုံဆုံးလုံးကြီးတွေကဆောင်ရွက်တယ်။ပထမတော့တိုင်းရေးသားကြီးရှင်းပြ။တိုင်းရေးသားကြီးရှင်းရနေတော့နိုင်ငံတော်သမ္မတရဲ့လမ်းညွှန်ချက်နဲ့ဆက်ရှိရောမှာပဲရှိရောပါတယ်ပေါ့ဗျာ
။အဲ့ဒီနောက်ပိုင်းမှာတိုင်းလွတ်တော်မှာတင်ပြလာတဲ့2015-2016ခုနှစ်စီးရင်စစ်ချုပ်ရဲ့အစည်းအခမ်းကမှာအဲ့ဒီရန်ပုံငွေတွေစီးရင်ပြောင်းနေတဲ့အတွက်ညောင်နှုံးမြို့နယ်တိုင်းလွတ်တော်ကိုယ်စားလှယ်ဒေါ်နီနီမိုးကထပ်မံမေးမြန်းခဲ့ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးဒေါ်နီနီမိုးကအခုလိုပြောပါတယ်
။ဦးစရာမင်းမင်းမေးခဲ့တဲ့အချိန်တုန်းကဝန်ကြီးချုပ်ကအမှန်ဆိုရင်လက်ချက်ပါတော့ကမေးတာမေးခဲ့တယ်နဲ့အကောင့်နဲ့မပေါ်ခဲ့ဘူးပေါ့နော်။ပေါ်တဲ့အတွက်ကျမတို့ကအဲ့ဒီဆင်းမှာပဲစီးရင်စစ်ချုပ်အစည်းအခမ်းကပြင်သွင်းတဲ့ပုံမှာဖောက်ကွက်ယူသူကြီးကပြောင်းနေရပေါ့နော်။ကျမကိုယ်တိုင်ထားမေးတာပဲ။ပြီးတော့တော့မှမေးတာပေါ့နော်။တရားဝင်မေးခဲ့တာမှလည်းစီးရင်စစ်ချုပ်ကစီကြားပန်းစုံမရှိပါဘူးပြီးတော့သူကပြောခဲ့ပြီးတော့ဖိတ်ချခဲ့ပါတယ်ပေါ့နော်။အဲ့ဒီအချိန်ကြီးကနေပြီးတော့ဒီဇလန်ကကြောက်သွားတာပေါ့နော်။ကျမတို့အုံကြီးလက်ချက်ကြမှာဒီဒေသကိုပေါ့နော်။ကျမတို့ဒီချုပ်ကိုဆိုတဲ့ဒီနေ့ဒီသူနဲ့ပူးပေါင်းကြတော့အစပြန်ပေါ်နေနေသူကဘာရတာပူးပေါင်းကြ
အဲ့ဒီရန်ပုံငွေတွေပြန်ရရင်26မြို့နဲ့အညီမျှခွဲပြီးဒေသဖွံ့ဖြိုးရေးအတွက်သုံးဖို့လွှတ်တော်ကိုယ်စားလှယ်တွေကမျှော်လင့်နေကြောင်းလဲဒေါ်နီနီမိုးကဆက်ပြောပါတယ်
ကျမတို့ကတရားကိုရမယ်ဆိုရင်ကျွန်တော်26မိုးနယ်ကနေပြီးတော့ခွဲပဲပေါ့နော်။ဒါကျမတို့ရဲ့တိတော်ကိုယ်စားလှယ်ကြီးရဲ့အိမ်မက်ကြီးပေါ့။ကြားလောက်ကြည့်ရင်တော့ဒါပြည့်လက်လမ်းကြီးအရင်လိုရနေတယ်လေ။အဲ့နေရာဒီမှာတုံးမယ်ပေါ့။ကျမတို့ကလည်းအလိုလိုလုပ်မယ်ဆိုတဲ့ပုံစံမျိုးနဲ့ကြီးရဲ့ချက်တင်နေပေါ့နော်။ဆောက်လင်းကြတာပေါ့။အ
ဲ့ဒီနောက် ARE တိုင်းအစိုးရအဖွဲ့ကနေတိုင်းဒေသကြီးစင်းစစ်ချုပ်ကိုအဲ့ဒီရန်ပုံငွေတွေကိစ္စကိုပြန်လည်စစ်ဆေးဖို့ဆိုပြီးတာဝန်ပေးခဲ့ပါတယ်။နောက်ပိုင်းမှာနိုင်ငံတော်သမ္မတကိုယ်တိုင်ကတိုင်းနယ်ပြည်နယ်အားလုံးမှာရှိတဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကိုပြန်လည်စစ်ဆေးဖို့အတွက်ပြည်ထောင်စုစင်းစစ်ချုပ်ကိုတာဝန်ပေးရခဲ့ပါတယ်။ပြည်အောင်စုစီးရင်စစ်ချုပ်ရုံးရဲ့စစ်ဆေးတွေ့ရှိချက်တွေအရအဲ့ဒီရန်ပုံငွေကျပ်3,500,000ကိုပြန်လည်တောင်းယူဖို့တမရရုံးကတဆင့် ARE တိုင်းအစိုးရအဖွဲ့ကိုဒီ2018ခုနှစ်နှစ်လယ်ပိုင်းလောက်မှာလမ်းညွှန်ခဲ့တာဖြစ်ပါတယ်ရှင်။